အာဆီယံနိုင်ငံတွေအကြအကွဲလွဲချက်နဲ့သဘောထားမတူညီတာတွေရှိပေမဲ့အကောင်းဆုံးဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့အကြောင်းမြန်မာနိုင်ငံပါဝင်ခြင်းမရှိတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောပါတယ်
။ No doubt we might have different views occasionally on some issue.
တချို့ကိစ္စတွေမှာအခါအားလျော်စွာသဘောထားကောက်လွယ်မှုတွေရှိတယ်ဆိုတာတန်တရားမရှိပါဘူး။ဘယ်မိသားစုမှမဟုတ်ဒါမျိုးရှိတာပါပဲ။ဒီမကောင်းအဖြစ်ဆုံးကတော့ကျွန်တော်တို့အတိုင်းဝန်းရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုဖြေရှင်းဖို့လက်ရှိအခြေအနေမှာဝန်ကြီးဆယ်ဦးစလုံးအတူတကွထိုင်ပြီးလက်ချင်းတွဲအစည်းအဝေးကျင်းပနိုင်တဲ့အခြေအနေမရှိတာပါပဲလို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရတ်စခွန်းကပြောပါတယ်။ဒါပေမဲ့လည်းအာဆီယံဟာခိုင်မာတဲ့မိသားစုတစ်ခုဖြစ်ပြီးအခက်အခဲတွေကိုအကောင်းဆုံးဖြေရှင်းသွားမယ်လို့သူကပြောပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတည်တာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်မလာသေးသမျှကာလပတ်လုံးနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရအင်ရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံသားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့ပြီးဒီဆုံးဖြတ်ချက်အပေါ်စစ်ကောင်စီဘက်ကဝေဖန်ပြောဆိုပြီးတဲ့နောက်ဝန်ကြီးအဆင့်အစည်းအဝေးကိုတက်ရောက်ဖို့ဘသူ့ကိုမှလွတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ပြည်နယ်နိုင်ငံသားရေးဝန်ကြီးကအစည်းအဝေးတက်ဖို့ဖနှံပင်မြို့ကိုရောက်လာပြီးမှ COVID-19 ရောဂါကူးစက်နေတဲ့အတွက်ဟိုတယ်ကနေပဲအွန်လိုင်းကတစ်ဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်။ထိုင်းနဲ့ဘရူနိုင်းနိုင်ငံသားရေးဝန်ကြီးတွေလည်းအွန်လိုင်းကနေပဲပါဝင်တက်ရောက်ခဲ့ကြပါတယ်။မနေ့ကအာဆီယံအဆင့်မြင့်ဝန်ကြီးတွေရဲ့စည်းအဝေးမှာတော့စစ်ကောင်စီရဲ့အကြီးတန်းတာဝန်ရှိသူတို့အွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရတဦးဖြစ်သူဆွန်နရီချွန်းက VOA ခမာဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ